Jigini Autobala Koyanigani Menepanti, Niaja Kizin Pie, Yamanangango Jani, Taiwan Jijo, Brayuchen Ochaha, Digini Yeni by Nibiro Manang and Otamara Ute Sene Dreso Mare, Jabienle, Nanganja, Nale Musa Jonla, Emo Urego Lama Yitome Lule, Taisoya Bangadrinzari Ma Popiani Mare, Jabienle, Tuim Yamanang and Kizin Dreamma, the Chasuya take by Dawen Shidure, Siwai Lung and Shinunele, Dreso Ma Piabari. Dikizeha, Tining and Master Anna, thank you now. Ludoga, when you joke pit to go, you check and like be, but Tama Uzo Nanganakis and Pit, Yamanang and Gojala Pipari. Tiro, Taiwan Jijo Nine, but Tama Uzo Kis and Pit, Yamanang and Golayarane, Batalo, Amuda Democracy in Azu, and DF Badia Okata Uke Mauswiga, Kulu don't the party.
Yoning, I will see Sura, when you do what Larry's Reca Jora. You are not being so at Yaga Larekama, General Reca, and I think it would as we are. လက်ခံပြုဆောင်ရမယ်ဆိုတဲ့အခါကျတော့သူတို့ရှင်တွေမှာအရင်မြန်ပြီးတော့ကြတယ်ရင်းနှင်းကြတယ်အတွေ့အကြုံတွေလည်းကျွန်တော်တို့ဖလေကောင်းဖလေနိုင်တာပေါ့ဗျာနောက်ပြီးတော့ထိုင်းနိုင်ငံလည်းပဲနွမ်းနိုင်ငံချိပန်းလုပ်သားတွေကိုလက်ခံနေဆိုရင်လည်းရှင်းတဲ့ကန်းနေကျွန်တော်တို့လက်ခံသွားနိုင်အောင်သူပဲကကြိုးပမ်းပေးဖို့တိုင်ပင်ဆွေးနွေးဖို့တော့မှာဖြစ်ပါတယ်နောက်ပြီးတော့မြန်မာနိုင်ငံရဲ့ဒ ဘယ်လိုမှချုံလဲလို့မရတဲ့အပိုင်းတွေရှိပါတယ်။တိုင်းရင်းသားလူမျိုးဟိုဘက်ဒီဘက်နေတာရှိတယ်လို့ဒီနိုင်ငံအဖွဲ့အစည်းတွေဟိုဘက်ဒီဘက်ရှိနေတာလည်းရှိပါတယ်။ဒီနိုင်ငံမှာဆက်ပြီးတော့ချစ်ကြည်ရင်းနှီးမှုကတော့မလဲမသိလိုအပ်ပါတယ်။ဒါအောင်လည်းပဲဆက်လက်ထူထောင်ပြီးတော့ကနိုင်ငံလုံးအကျိုးစီးပွားဖြစ်အောင်ဆောင်ကျင်းနိုင်မယ့်အနေအထားမျိုးတွေကိုမြန်မာနိုင်ငံဘက်ကတိတိကျကျနဲ့ထိရောက်စွာတောင်းဆိုပြီးတော့ကဆောင်ရွက်သွားမယ်ဆိုရင်တော့နိုင်ငံအကျိုးစီးပွားကိုမြန်မာနိုင်ငံရဲ့အကျိုးစီးပွားပါမဆိုးရွားနိုင်ဘူးတိုးတက်ဖို့အကြောင်းကြည့်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။ NDA ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေပါရှင်။ဒီခရီးစဉ်အတွင်းမှာနိုင်ငံခြားစီးပွားရေးဆိုင်ရာကိစ္စတွေအပြင်ရွှေ့ပြောင်းအလုပ်သမားကိစ္စ၊တခါနေဆက်ကဒုက္ခသည်အရေးတွေနဲ့အတူလက်တလောထိုင်းနိုင်ငံခေါရောင်းကျွန်းခေါ်လိတ်ကျွန်းမှာဖြစ်နေတဲ့လူသက်မှုအခြေအနေတွေကိုပါတမရကထိုင်းဝန်ကြီးချုပ်နဲ့ဆွေးနွေးဖို့ရှိရဲဆိုပြီးတော့တမရရုံးတာဝန်ရှိသူတွေကအစောပိုင်းမှာပြောဆိုထားတာရှိပါတယ်။ဒီတော့မြန်မာသမ္မတအနေနဲ့ထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်အတွင်းစီးပွားရေးရာကိစ္စတွေထပ်ပိုးပြီးတော့အလုသမားပြည်တနာဒုက္ခသည်ပြည်တနာနဲ့အတူမြန်မာလူငယ်နှစ်ဦးလူသက်မှုမှာဆွတ်ဆွဲခံထားရတဲ့အခြေအနေတွေကိုဘလောက်အထိဖိအားပေးပြောဆိုနိုင်မှာပါလဲဒီအပေါ်မှာ88မျိုးဆက်ចောင်းသားကောင်းဆောင်ကိုမြအေးရဲ့အမြင်ကတော့
ကျွန်တော်မြင်တာကတော့ဗျာထိုင်းနိုင်ငံနဲ့ကျွန်တော်တို့နဲ့ဆိုတော့အခြေအချင်းဆက်ဆံရေးလည်းရှိပြီးသားဖြစ်တယ်လို့နောက်တစ်ခုကစစ်အာဏာခဏခဏတင်းတက်တဲ့နိုင်ငံဖြစ်ထိုင်းနိုင်ငံကိုကျွန်တော်သတိပြုမိပါတယ်အဲ့တော့စစ်ဗိုလ်ချုပ်ကြီးတယောက်အနေနဲ့ဝင်ကြီးချုပ်ဖြစ်လာပြီးတော့မြန်မာနိုင်ငံကိုလာရဲဆိုတော့အင်ဂျင်နိုင်ငံတစ်ခုရဲ့ထောက်ခံမှုကိုလိုချင်လို့လာလည်းဖြစ်နိုင်တယ်လို့ကျွန်တော်တို့ဘက်ကလည်းထိုင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှပြောစရာစူစရာဆက်ဆံစရာတွေအများကြီးရှိတယ်ဒီခီးစဉ်ကတစ်ဖက်နဲ့တစ်ဖက်ပေါ့ဗျာကျွန်တော်မြင်တာသူ့ချုပ်ခုချုပ်နှစ်ခုတည်းအားပြိုင်နေပွဲလို့ပဲကျွန်တော်မြင်ပါတယ်အဲ့တော့အဓိကနှစ်နိုင်ငံဆက်ဆံရေးဆိုတဲ့အခါမှာနှစ်နိုင်ငံအစိုးရချင်းချင်းအပြန်အလှန်အထောက်အကူပြုမှုနဲ့နှစ်နိုင်ငံကုန်သွယ်မှုနှစ်နိုင်ငံစီးပွားပဲဆိုင်ရာကိစ္စပို့ပြီးတော့ရှေ့ရောက်မယ်လို့ကျွန်တော်မြင်တယ်အဓိကတော့အခုလောလောဆယ်ကတော့ကျွန်တော်တို့မြန်မာနိုင်ငံသားနှစ်ယောက်လူသက်မှုနဲ့ပတ်သက်ပြီးတော့မှဆွတ်ဆွဲခံထားရတဲ့ကိစ္စပေါ့ဗျာအော်ဒီကိစ္စတရားတစ်ပိုင်းသွားမှာဖြစ်တော်လုကမကိစ္စတရားတစ်ခုသွားမှာတို့တော့အားရအားလုံးလွှမ်းမှုသွားနေကျွန်တော်မြင်တာတော့ကျွန်တော်မြင်တဲ့နေရာတော့စီးပွားရေးကိစ္စကတော့ပြည်လူထုကြားထဲမှာသိချင်မှသိမယ်ဒါပေမဲ့အရေးကြီးပြီးအဲ့ဒီကိစ္စတွေကပုံပြီးလွှမ်းမှုသွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
ဒါပြင်လဲရွှေပြောင်းအလုသမားအခွင့်အရေးဆိုင်ရာကိုယ်ရက်လှုပ်ရှားမှုအဖွဲ့ကထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာမြန်မာနိုင်ငံကိုလာစဉ်အတွင်းရွှေပြောင်းအလုသမားတွေနဲ့ပတ်သက်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်အခွင့်လန်းကောင်းဖြစ်တာမလို့မြန်မာအစိုးရအနေနဲ့အလေးထားဆွေးနွေးဖို့အတွက်ကိုလည်းတိုက်တွန်းတဲ့ကြေညာချက်တစောင်းထုတ်ပြန်ပါတယ်။အထူးသဖြင့်ကတော့မြန်မာရွှေပြောင်းအလုသမားတွေနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားမှာလုပ်ငန်းတွေလွှဲမှားနေတာနဲ့ပတ်သက်လို့ဒီရွှေပြောင်းအလုသမားကိုယ်ရက်ဖွဲ့ဥက္ကဋ္ဌဦးစိန်ထေးကအခုလိုရှင်းပြပါတယ်။
ဥမာမြန်မာဆိုရကဆိုလို့ရှိရင်လည်းငကိုကန်ဆောင်လာတဲ့ယာယီနိုင်ငံကူလက်မှတ်တွေစာပုံမှန်နိုင်ငံကူလက်မှတ်ကိုပြောင်းရမယ်ဆိုပြီးတော့လုပ်တယ်ပေါ့နော်အဲ့ဒါကဒါဒီထိုင်းနိုင်ငံမှာရှိတဲ့ရွှေချောင်းလုပ်ကမာတွေအတွက်ကအမှန်ထက်ခဲ့တဲ့ဖြစ်ပြီးတော့ဖြစ်နိုင်ခြင်းမရှိဘူးပေါ့လေဘာလို့ဆိုတော့ဒီကျွန်တော်တို့ပို့လို့ပို့တဲ့ဆိုလို့ရှိရင်အမှတ်ပုံတင်လို့အိမ်လုံးစင်လို့ပေးရမှာလို့ဆိုတော့ဒီအလုပ်ကမာတော်များမရှိကြဘူးအလွတ်မနေတဲ့ဒီမြန်မာဆိုရလုပ်နေတယ်ဟုတ်တယ်ဗျာဒီတိုင်းဆိုရကလည်းပုံနဲ့ဗီဇာနဲ့ရထားပြီးတော့လုံးလုံးနဲ့လို့ဒီမှာပေါ့လေအခုဗီဇာတက်တာလားဒီနေ့ဆောင်သွားတဲ့အခါမှာသူကဟိုမြန်မာကလေးကိုပြန်ပြီးမှလောက်ရမယ်လို့ပြောလို့အဲ့ဒါကြီးကအခုချိန်ထိကိုပြင်းထန်ထားတဲ့လုံးမစင်လည်းမထွက်လာဘူးအခုပြောနေတာကတော့တိတ်ပြီးတော့လက်တွေ့နဲ့ပြင်းပြီးတော့ဟာကြီးဖြစ်တော့အဲ့ဒါလေးတွေနိုင်ငံဆိုအနေနဲ့ပြင်းကြောင်းလေးသေးချင်တာပါ
ဒါကတော့ရွှေပြောင်းအလုသမားအခွင့်အရေးဆိုင်ရာကိုယ်ရက်အဖွဲ့ကဥက္ကဋ္ဌဦးစိန်ထေးပြောပြသွားတာပါရှင်။ ထိုင်းနိုင်ငံမှာထိုင်းဝန်ကြီးချုပ်ဟောင်းရင်လတ်ရှင်နာဝအစိုးရကိုဖယ်ရှားခဲ့ပြီးတဲ့နောက်မစ္စတာပရာယုတ်ကိုထိုင်းဝန်ကြီးချုပ်အဖြစ်လွှတ်တော်ကရွေးချယ်တင်မြှောက်ခဲ့ပြီးသူဟာ2015နှစ်ကုန်ထိုင်းရွေးကောက်ပွဲတွေကျင်းပမဲ့အချိန်အထိဝန်ကြီးချုပ်အဖြစ်တာဝန်ယူသွားမှာလည်းဖြစ်ပါတယ်ရှင်။